ယူအန်နိုင်ငံရဲ့နျူကလ িয়ার စီစဉ်တွေကိုရှော့ချပြီးအပြန်အလှန်အနေနဲ့နိုင်ငံတကာကအရေးယူတန်ခတ်မှုတွေကိုရှော့ပေါ်ပေးပြီးအနောက်နိုင်ငံတွေနဲ့မကြတဲ့အင်္ဂါရရှိထားတဲ့အခြေခံလုပ်ငန်းစဉ်ဟာနောက်ဆုံးသဘောတူညီချက်ရနိုင်အောင်အာမမခံနိုင်သေးဘူးလို့အီရန်ဘာသာရေးကောင်ဆောင်အယာတူလာအလီခါမေနီကပြောလိုက်ပါတယ်။အီရန်နိုင်ငံနဲ့အင်အားကြီး6နိုင်ငံတို့ကြားပြီးခဲ့တဲ့သတင်းပတ်ထဲရရှိခဲ့တဲ့ယာယီသဘောတူညီချက်ပေါ်သူ့အနေနဲ့ထောက်ခံတာပဲဖြစ်ဖြစ်ဆန့်ကျင်တာပဲဖြစ်ဖြစ်သဘောထားမပေးလို့ပေမဲ့ဒါကနောက်ဆုံးသဘောတူညီချက်မဟုတ်သလိုမဖြစ်မနေလိုက်နိုင်ရမယ့်သတ်မှတ်ချက်မဟုတ်ဘူးလို့လည်းပြောဆိုခဲ့တာပါ။ဒါပေမဲ့လည်းစစ်ဆက်ဆွေးနွေးမှုတွေကိုဆက်လက်အားပေးသွားမှာဖြစ်တယ်လို့အီရန်နိုင်ငံရဲ့ဂွန်ဒိကာကိုလေးစားတဲ့အပေးယူညှိနှိုင်းမှုမျိုးတွေအတွက်လမ်းဖွင့်ထားတဲ့အကြောင်းအီရန်နိုင်ငံကဩဇာအကြီးဆုံးခေါင်းဆောင်တူဖြစ်တဲ့ခါမေနီကပြောဆိုခဲ့တာပါ။နောက်ဆုံးသဘောတူညီချက်နဲ့ပတ်သက်လို့အတိအကျဖွင့်ထားတဲ့အချက်လက်တွေကိုအမေရိကန်ကထုတ်ပြန်ခဲ့တဲ့အပေါ်မှာတော့မိုင်မဲတဲ့လုပ်ရည်ဖြစ်နေလဲသူကဝေဖန်ခဲ့တာပါ။နောက်ဆုံးသဘောတူညီချက်ရရှိတဲ့အခါအီရန်ပေါ်နိုင်ငံတကာကပိတ်ဆို့တံခတ်ထားတာတွေကိုဘလောက်များများဖျက်ရှားပေးမလဲဆိုတာအပါအဝင်အရေးကြီးတဲ့ကိစ္စတော်များနဲ့ပတ်သက်လို့အမေရိကန်နဲ့အီရန်တို့ကြားသဘောထားကိုယ်လက်မှုတွေလည်းရှိနေကြပါတယ်။နိုင်ငံတကာကတံခတ်မှုတွေအားလုံးဖျက်ရှားရေးအစီအစဉ်မပါဘဲနဲ့တော့နောက်ဆုံးသဘောတူညီချက်ကိုလက်ခံမှာမဟုတ်ဘူးလို့လည်းအီရန်သမ္မတဟာဆန်ရူဟာနီကဒီကနေ့စောပိုင်းမင်ကွန်းထဲမှာပြောဆိုထားတာပါ။